ကိုဗစ် -19 ကာယောဂါကြုံနေရတဲ့အာရှနိုင်ငံတချို့မှာလည်းကူးစက်မှုတွေစံချိန်တင်မြင့်တက်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာမနေ့ကကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူဟာ 18,552 ယောက်ရှိခဲ့တာကြောင့်နေ့စဉ်ကူးစက်မှုနှုန်းမှာနောက်ထပ်စံချိန်တင်မြင့်တက်ခဲ့ပါတယ်။ဒါကြောင့်အခုဆိုရင်အိန္ဒိယနိုင်ငံမှာယောဂါကူးစက်ခံရသူ 9,200 ကျော်နဲ့ကမ္ဘာမှာယောဂါကူးစက်မှုသရုပ်ထအများဆုံးဖြစ်နေပြီးတော့သေဆုံးသူစုစုပေါင်း 16,000 ကျော်ရှိသွားပြီဖြစ်ပါတယ်။နောက်ကိုရီးယားနိုင်ငံမှာလည်းနောက်ထပ်ယောဂကုသခံသူဒီနေ့မှာ62ယောက်ထပ်တွေ့တာကြောင့်ယောဂကုသခံသူစုစုပေါင်း 12,915 ယောက်ထပ်မံရှိသွားပြီလို့တောင်ကိုရီးယားနိုင်ငံရဲ့ယောဂကာကွယ်ထိန်းချုပ်ရေးဌာန KCDC ကပြောပါရတယ်။အင်ဒိုနီးရှားနိုင်ငံမှာတော့မနေ့စနေနေ့ကတရက်ထဲမှာတင်ယောဂကုသခံသူ 1,385 ယောက်ထပ်မံရှိတာကြောင့်နေ့စဉ်ကုသမှုနှုန်းမှာစံချိန်တင်မြင့်တက်ခဲ့ပြီးတော့ကုသသူစုစုပေါင်း 92,812 ယောက်ထပ်မံရှိသွားပြီလို့အင်ဒိုနီးရှားကျန်းမာရေးဝန်ကြီးဌာနကပြောပါရတယ်။ဩစတြေးလျနိုင်ငံမှာလည်းဗစ်တိုးရီးယားပြည်နယ်မှာမနေ့ကဗိုင်းရပ်စ်ကူးစက်ခံသူ42ယောက်ရှိခဲ့တာကြောင့်နေ့စဉ်ကူးစက်မှုနှုန်းမှာစံချိန်တင်ခဲ့ပါတယ်။ဒါကြောင့်ဗစ်တိုးရီးယားပြည်နယ်မှာယောဂါကူးစက်သူရေအတွက်ဟာ7ရက်ဇက်တိုက်10ခန်းထပ်မံရှိလာတာဖြစ်ပါတယ်။ဗစ်တိုးရီးယားပြည်နယ်မှာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာပေမဲ့လည်းတိုင်းပြည်ရဲ့စီးပွားရေးကိုတော့ဆက်ပြီးတော့ဖွံ့ဖြိုးမှာဖြစ်တယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာတော့ COVID-19 ယောဂါပိုကူးစက်သူနောက်ထပ်3ယောက်ထပ်မံတွေ့ရှိခဲ့တာကြောင့်ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း296ယောက်ရှိသွားပြီလို့ကျမရင်းနဲ့အောက်သားဝန်ကြီးဌာနကဒီကနေ့မနက်7:00ထုတ်ပြန်ကြမှာပြောထားပါတယ်။၃ယောက်စလုံးကပြည်ပကပြန်လာတဲ့သူတွေဖြစ်ပြီးတော့ရန်ကုန်တိုင်းက2ယောက်ကတော့အိန္ဒိယကပြန်လာတာဖြစ်ပြီးတော့တနင်္သာရီတိုင်းတရချောင်းမြို့နယ်က1ယောက်ကတော့ထိုင်းနိုင်ငံကပြန်လာတာဖြစ်ပါတယ်ခင်ဗျာ။